ါရှင်ပါခင်ဗျာ။ဩဂုတ်လ10ရက်ဒီပလိုမက်စားဆောင်မှာမြန်မာနိုင်ငံအနောက်ဘက်မှာအစိုးရကအင်တာနက်ဖြတ်တောက်ခဲ့တဲ့ကိစ္စဟာဝေဖန်သူတွေအတွက်စိုးရိမ်မကင်းစရာဖြစ်လာတယ်ဆိုတဲ့သုံးသပ်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။အကြမ်းဖက်ပြည်ပကတွေပေါ်ပေါက်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်9ခုမှာဇွန်လ21ရက်နေ့ကစပြီးအင်တာနက်ဖြတ်တောက်ထားတာအခုဆိုရင်နှစ်လနေပါရှိနေပါပြီ။စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒေသခံအရပ်သားတွေရဲ့လူညုံကြီးအပေါ်စိုးရိမ်မကင်းစရာတွေဖြစ်လာခဲ့ပါတယ်။ဒီလိုရကြောင်းအရင်စစ်စိုးရလက်ထက်တင်းကျပ်လာတဲ့သတင်းထိတ်ချုပ်အမှောင်ချတဲ့ခေတ်စီပြန်လည်ရောက်ရှိသွားသလိုလွတ်လပ်စွာပြောဆိုခွင့်အပေါ်နောက်ဆုံးပေါ်တိုက်ခိုက်မှုလည်းဖြစ်ပါတယ်တဲ့။ဘယ်တော့ပြန်ပြီးဖွင့်ပေးမယ်ဆိုတာလဲအခုထိမသိရသေးပါဘူး။လူသားချင်းစာနာကူညီအဖွဲ့တွေသတင်းမီဒီယာတွေကလည်းကန့်သတ်ထားစေဖြစ်ပါတယ်တဲ့။အခုလိုအင်တာနက်ဖြတ်တောက်တာမျိုးဟာမြန်မာပြည်သူတွေရဲ့ကိုယ်အမြင်သဘောထားဖော်ပြခွင့်ကိုတိုက်ခိုက်လိုက်တာလည်းဖြစ်တယ်လို့ဆောင်းမကဆိုပါတယ်။အခုလက်တလုံးမှာပဲစစ်တပ်ကိုဝေဖန်တဲ့ရုပ်ရှင်တိုက်တာမင်းထင်ကိုကိုကြီးတန်ကြားအဖွဲ့ဝင်၄ဦးတို့လိုတက်ကြွလှုပ်ရှားသူတွေဖမ်းဆီးတရားစွဲဆိုခံရပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဒီမိုကရေစီဆိုရတဲ့လက်ထက်မှာပြုပြင်ပြောင်းလဲမှုတွေပုံမှန်ရရှိလာတော့မယ်လို့မျှော်လင့်ခဲ့ကြတဲ့မဲပေးသူတွေဝေခွင့်မရဖြစ်ကြရတယ်လို့လည်းဆောင်းမားကဖော်ပြပါတယ်။အဲ့ဒီအစိုးရလက်ထက်လွတ်လပ်စွာပြောဆိုလို့ပထမဆုံးထောင်ချခဲ့ရသူကကြပြဆရာမောင်ဆောင်ခဖြစ်ပါတယ်တဲ့။2016 AB လကစလို့တရားစွဲခံရသူပေါင်း80ဒီပါရှိတယ်လို့လည်းမောင်ဆောင်ခရဲ့အတန်းအဖွဲ့ကပြောပါတယ်။ဒါ့အပြင်အဲ့ဒီအများစုဖြစ်တဲ့လွှတ်တော်ကလည်းလွတ်လပ်စွာဖော်ပြခွင့်ကိုဆောက်ကျင်တဲ့ဥပဒေပုံမှန်တွေကိုပြင်ဆင်ဖြတ်သိမ်းလိုတဲ့လက္ခဏာတစုံတရာမတွေ့ရသေးဘူးလို့လည်းဆိုပါတယ်။ရွေးတာသတင်းတော်နှစ်ဦးဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လည်လွတ်မြောက်လာခဲ့တာကလည်းတကဘာလုံးကဝိုင်းဝန်းဝေဖန်ခဲ့ကြလို့သာပြန်လွတ်လာခဲ့ကြတာဖြစ်ကြောင်းလည်းဒီပလိုမက်ဆောင်းမကဖော်ပြလိုက်ပါတယ်။သောရရှိမှာခင်ဗျာ။အခုလ23ရက်ဂျပန်ရှီဆိုက်နီကေအေရှားရီဗျူးသတင်းစာမှာမြန်မာနိုင်ငံရဲ့စတော့ရှယ်ယာဈေးကွက်မြင့်တင်ရေးကိစ္စနဲ့ပတ်သက်တဲ့ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။မြန်မာရှယ်ယာဈေးကွက်ကြီးကြပ်ရေးကော်မရှင်နဲ့ရန်ကုန်စတော့ဈေးကွက်တို့ပူးပေါင်းပြီးရင်းနှီးမြှုပ်နှံသူတွေအနေနဲ့စည်ရင်းဝင်မဟုတ်တဲ့ကုမ္ပဏီတွေနဲ့အယောင်အဝယ်လုပ်နိုင်တဲ့စတော့ဈေးကွက်မျိုးဖန်တီးဖို့စီစဉ်နေကြပါတယ်တဲ့။အဲ့ဒီဈေးကွက်အသစ်ဟာကုမ္ပဏီတွေရန်ကုန်စတော့ဈေးကွက်ထဲကိုဝင်ရောက်နိုင်ဖို့ဈာခံတစ်ခုဖြစ်လာမယ်လို့ဆိုပါတယ်။မြန်မာစတော့ရှယ်ယာဈေးကွက်ကိုဂျပန်နိုင်ငံရဲ့အကူအညီနဲ့2016ခုနှစ်ကဖွင့်လှစ်ခဲ့တာပါ။ဒါပေမဲ့အခုထိရှယ်ယာဝင်ကုမ္ပဏီ၅ခုသာရှိနေပါသေးတယ်တဲ့။ပြီးခဲ့တဲ့ဇူလိုင်လ12ရက်နေ့ကတော့စတော့ရှယ်ယာကော်မရှင်ကဒီနှစ်အကုန်ပိုင်းမှာနိုင်ငံခြားရှိနေမြှုပ်နှံသူတွေကိုစတော့ရှယ်ယာကစားခွင့်ပြုမယ်လို့ကြေညာခဲ့ပါတယ်။ပြည်ရင်းငွေကြေးဈေးကွက်ပြန်လည်ပြီးတော့အသက်ဝင်လာအောင်ပြည်ရင်းကုမ္ပဏီတွေဖွံ့ဖြိုးကြီးထွားလာအောင်ရည်ရွယ်တာဖြစ်တယ်လို့လည်းသိရပါတယ်။ဒါဟာအရှေ့တောင်အာရှရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာအနေနဲ့ပြည်ပေါင်းများစွာစစ်တပ်အုပ်ချုပ်မှုအောက်ကနေပွင့်လင်းလွတ်လပ်ပြီးမြန်မာဆန်ဆန်ရှိကိုလှမ်းစေနိုင်တဲ့ဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်တဲ့။အရင်ကရှယ်ယာဝင်ဖြစ်ခဲ့ကုန်တဲ့ကုမ္ပဏီတွေအစုရှင်တရားကျော်ရှိတဲ့ကုမ္ပဏီတွေကိုလည်းဈေးကွက်သစ်ကိုဝင်ရောက်မှတ်ပုံတင်ကြဖို့လည်းတိုက်တွန်းထားပါတယ်။အဲ့ဒီလိုကုမ္ပဏီမျိုးမြန်မာနိုင်ငံမှာ60လောက်ရှိတယ်လို့လည်းဆိုပါတယ်။ရန်ကုန်စတော့ရှယ်ယာဈေးကွက်ကိုဂျပန်နိုင်ငံအကူအညီနဲ့တည်ဆောက်ခဲ့တာပါ။မနေ့ကအထီတော့နေ့စဉ်ပြမျစတော့ရှယ်ယာအယောင်အဝယ်တန်ဖိုးကစက်ငွေ46သန်းအမေရိကန်ဒေါ်လာ3000လောက်သာရှိခဲ့ပါတယ်။အဲဒါကြောင့်ကုမ္ပဏီတစ်ခုမှာနိုင်ငံခြားသား30ကျော်နှုန်းပတ်ဆိုင်ခွင့်ပြုမလားကော်မရှင်ကစဉ်းစားနေတယ်လို့ဆောင်းမမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။